ရခိုင်ပြည်နယ်မောင်နှောခရိုင်ကရဲစခန်း30ကျော်ကိုအဆာလို့နာမည်ပေးထားတဲ့အကြမ်းဖက်မွတ်စလင်အဖွဲ့ကအော်ဂိုလာ25ရက်နေ့မှာဝင်တိုက်ပြီးတဲ့နောက်အဲ့ဒီဒေသမှာနေထိုင်တဲ့ရခိုင်တိုင်းနဲ့မြို့စတဲ့တိုင်းရင်းသားတွေရောဟိန္ဒူဘာသာဝင်တွေနဲ့တာမန်အယက်သားမွတ်စလင်တွေပါထွက်ပြေးရတဲ့ဖြစ်ရပ်ကဒီနေ့ဆို19ရက်ရှိခဲ့ပါပြီ။ဒါပေမဲ့ဒီနေ့တတိအဲ့ဒီဒေသမှာမိခွန်းငွေမတိတ်သေးပဲတိုင်းရင်းသားတွေကပြည်တွင်းထဲကိုဝင်ပြေးနေကြရသလိုမွတ်စလင်တွေကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတာတွေ့ရပါတယ်။ဘူဒီတော်ဘက်ကအခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့ကနေအဲ့ဒီဒေသကိုသွားကူညီနေတဲ့ကိုထက်အောင်လင်းကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်
။ဘူဒီတော်မြို့ပေါ်မှာတော့ဒုက္ခတွေဝင်ရောက်နေတာကတော့ညစ်စင်နေမှပြက်ပဲ။မြို့ပေါ်ဒုက္ခတွေဒီနဲ့ဆိုင်ရင်ဒီနေဒီဘက်မှာကုနေရကိုရက်နေတဲ့တိုင်းရင်းသားတွေကပို့ပြောဒုက္ခရောက်နေကြတယ်။ဘာလို့လဲဆိုတော့သူတို့တွေကမိမတွေကလေးတွေကိုစခန်းတွေကိုအကုန်ပို့တယ်။ယောက်ျားသားတွေပဲအိမ်မှာစောင့်ပြီးနေနေကြတယ်။သူတတိရှိတဲ့မိမတွေရွာထဲမှာပဲနေနေကြတယ်။သူတို့ရက်တီလူကပြဿနာရှိတယ်။တော်တယ်လည်းမဝင်ရဘူး။တော်တယ်ဝင်ရင်လည်းကျန်ပတ်သူတွေတွေ့မှလည်းသူတို့ကချောက်တယ်ဒီဘက်သွားပြန်တော့လည်းဖက်မိုစနေတွေသူကမရုံဖြစ်နေတာလူအင်အားနေတဲ့ခါမှာပုံမှန်ကင်းဆောင်နေရတာရှိတယ်နောက်ပြီးတော့ကျွန်တော်တို့ဒီပူးစည်းတောင်ကနေပြီးတော့တောင်ပစာသွားတဲ့လမ်းပေါ့တောင်ပစာသွားတဲ့လမ်းဆိုတာကျွန်တော်တို့ဒီတမငါးငါးနှစ်ဖြတ်သွားတဲ့နေရာတွေမှာဆိုရင်ရွာချို့မီလောင်ထားတာတို့တွေ့ရင်တော့မုစနေနေတာရရှိတယ်အဲ့ဒါတွေကလည်းကျန်ပတ်သမားတွေရဲ့ကျန်ပတ်ခံရတဲ့နေရာတွေမှာပါတယ်နောက်ပြီးတော့အဲ့ဒီရွာကစိတ်တရာတို့တရခူတို့တရဖီတို့ဘန်ကုံမာတို့ငဟန်ချောင်းတို့ရဲ့ဆိုရရွာတွေကလူတွေကတော့မပြေသေးဘူးအခုချိန်ကြီးရှိနေတော့မယ်သူတို့တွေအသက်ရှင်တန်ဖို့ကတော့ဘာမှမရှိတော့ဘာမှမရှိတော့ဘာကြောင့်လဲဆိုတော့ဒီလူတွေချမ်းဖတ်ထားတဲ့ရွာတွေကိုဖျက်ဖို့ဆိုတာကသူတို့မဖျက်ရဘူးဖြစ်တယ်ကြောက်နေကြတယ်ဓာတ်တွေခိုင်းတာဒါပေမဲ့သူတို့စောင့်ဝင်နေရတဲ့အတွက်သူတို့ဓာတ်ခိုင်းပြီးတော့ဖျက်တာရှိတယ်ဒီဘန်ကုံမာတို့အန်ချောင်းတို့ဆိုရရွာကနေပြီးတော့ကတိလာဆိုတဲ့ကြောင့်ဆန်သွားရွာတွေသူတို့ရှိတယ်အဲဒါတရွာလုံးတော့ကျော်တယ်မှာလည်းဘယ်သူမှမထားခဲ့ရဘူးဘယ်သူမှလည်းမနေရဘူးတူတူသွားတူတူလာအဲ့လိုအောက်စုလိုက်တွေသွားလာနေရတာလည်းရှိတယ
်။2014လောက်ကစုဆောင်းထားတဲ့စီးရင်တွေအရလူဦးရေအချိုးအစားပြောမယ်ဆိုရင်မောင်နှောဒေသမှာမွတ်စလင်64ရာခိုင်နှုန်းဘူးသီးတောင်ဒေသမှာ84ရာခိုင်နှုန်းစစ်တွေမျိုးတစ်ဝိုက်မှာတော့90ရာခိုင်နှုန်းရှိပြီးရခိုင်ပြည်နယ်တစ်ခုလုံးအရဆိုရင်စုစုပေါင်းလူဦးရေ3000လောက်မှာတသန်းကျော်လောက်ကမွတ်စလင်တွေဖြစ်တယ်လို့သိရပါတယ်။အနည်း90ကျော်ပြည်တွင်းစစ်ကြောင်းတရားစီရင်ရေးအုပ်ချုပ်ရေးပညာရေးကျမ်းမာရေးအဖက်ဖက်ကယုံရင်းနေရတဲ့မြန်မာပြည်မှာရခိုင်ပြည်နယ်ကလည်းဖွံ့ဖြိုးမှုနှောက်ကြခဲ့ပါတယ်။ဒါကြောင့်ပညာရေးနဲ့အလုပ်ကံအခွင့်အလမ်းမရှိသလောက်ဖြစ်နေတဲ့ရခိုင်ပြည်နယ်ကလူငယ်တွေဟာပြီးခဲ့တဲ့10စုနှစ်တွေမှာပဲအိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ကိုထွက်ပြီးအလုပ်လုပ်ကြရသလိုပြည်ပမထွက်နိုင်တဲ့သူတွေကရန်ကုန်မြို့တစ်ဝိုက်ကစစ်မှုဇုံတွေနဲ့ကချင်ပြည်နယ်ဖားကန့်ကကြောက်စိမ့်မြေလိုအလုပ်ကံရနိုင်တဲ့နေရာတွေကိုရောက်သွားကြတဲ့အတွက်ရခိုင်ပြည်နယ်မှာတိုင်းရင်းသားလူဦးရေနည်းတဲ့နည်းလာတယ်လို့လည်းလေလာသူတွေကထောက်ပြကြပါတယ်ဒီကြားထဲမှာမွတ်စလင်တွေကိုနိုင်ငံသားဖြစ်ခွင့်တို့ပြည်မဘက်ကိုခီးထွက်ခွင့်တို့ဆိုတာကိုအရင်မဆလနဝတနာဖအစိုးရတို့အာဏာရှိခဲ့စဉ်ကမဖြစ်ရှင်းနိုင်ခဲ့တဲ့ပြဿနာဟာဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာမတ်တီရာထွေးအမှုကိုအကြောင်းပြုပြီးရန်စပွားခဲ့ရသလိုအခု NLD အစိုးရလက်ထက်မှာတော့ပိုပြီးပောက်ကွဲထွက်ပေါ်လာခဲ့ပါတယ်ဒီအခြေအနေကြောင့်ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုစည်ရဲမွဲတည်တဲ့နိုင်ငံစီးပွားပြန်လည်ဦးမော်ရေးတရားဥပဒေစိုးမိုးရေးဒီမိုကရေစီရေးကိုဦးစားပေးခြင်းနဲ့ NLD အစိုးရအနေနဲ့ပြည်တွင်းအကြက်တဲ့တွေ့ရသလိုပြည်ပသတင်းမီဒီယာတွေလူ့အခွင့်အရေးအဖွဲ့တွေရဲ့ဝေဖန်မှုတွေလည်းကြုံရပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတကာအစိုးရတွေရဲ့ထောက်ခံအားပေးမှုကိုလည်းဆက်ရထားတယ်ဆိုတာကိုလည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြုလုပ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးရဲ့ထုတ်ပြန်ချက်အရတွေ့ရပါတယ်။တကယ်တော့2008ဖွဲ့စည်းပုံအရအာဏာအပြည့်အဝမရှိတဲ့ NLD အစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းဖို့စိတ်သွားတိုင်းကုန်မပါနိုင်တဲ့အခြေအနေဖြစ်နေတယ်လို့လည်းနိုင်ငံရေးသမားတွေကသုံးသပ်ကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ရှင့်နေဦးအောင်သိန်းကအခုလိုပြောပါတယ
်တဲ့အာနာရှင်ကရေးဆွဲပေးခဲ့တဲ့ဖွဲ့စည်းပုံတက်ခဲ့အလေးထားတဲ့အတိုင်းဓာတ်ကြီးရတယ်တို့ကြည်ကြည်ပြည့်ပြည့်ကျွန်တော်နှစ်ပေါင်း60ညီပါတော့ပုတ်ချုပ်ခဲ့တဲ့အယူဆကြီးအရှိနေတော့ကျွန်တော်ဒီဒီမိုကရေစီဝေးကိုပွားကြဖို့ဆောင်ရတဲ့အခါမှာမူဝါဒဖြင့်သဘောတူစေအောင်ဖြစ်ရင်ဖြစ်မယ်လူတွေကစိတ်ကြိုက်ခြင်းကိုမပေါ်ရှင်းပြောရင်တော့သမားရဲ့ဩဇာဟာတပ်ပေါ်မှာညောင်းနေလို့မတွေ့ရဘူး။အဲ့ဒါအခုမှမဟုတ်ဘူးနော်။ဥဒိညလက်ထက်မှာမဟုတ်ဘူး။ဥသိင်းရှင်လက်ထက်မှာကလည်းအဲ့လိုဖြစ်နေတာ။အဲ့တော့ဒီဘင်္ဂါလီရခိုင်ရေးခင်းနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာဆိုတဲ့စကလုံးတွေပေါ်လာတဲ့ကိစ္စရဲ့ပတ်သက်ပြီးတွေးကြည့်ရမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကတည်းကသတင်းကိုဒီပြေးကြီးအချိန်မှန်ထုတ်နိုင်မှုလိုတယ်။အဲ့လိုထုတ်နိုင်ဖို့ရတဲ့အာရဗိဘာသာစကားကောင်းကောင်းကျွမ်းကျင်တဲ့လူကျွန်တော်တို့ရှိပြန်ရလို့ကျွန်တော်မြင်တယ်အခုကတစ်ဖက်ကနေပတ်လာတဲ့သတင်းတွေဟာအပြတ်တောက်တွေဖြည့်ဆွတ်တွေအပြင်းစင်နေတဲ့ရုပ်ကံတွေရောပါတော့တက်လာတဲ့ခါကျတော့ လူရည်ဘယ်လိုဖြစ်လာဆိုတော့ဒီ ARV တိုင်းကြီးအောင်တုံလို့ဘယ်လိုဖြစ်လာလဲ။တကယ်တော့မဖြစ်တင်တာ။အခုကကျွန်တော်အစိုးရဖွဲ့နေတယ်။တခါကိုထူးရပြီးပြီးတော့စဉ်းစားနေတယ်ဆိုကျွန်တော်သိရအောင်။ဘာဖြစ်လို့လဲဆိုတော့ဘူရီတော်လုံးရောင်မျိုးမှာဆက်မှုစုံနေပါရဲ့ဒီချောင်းမဲ့ဆိုတာ။ဘာဖြစ်လို့အင်းနံကောင်းပါလဲ။အဲ့လိုချင်းချင်းပြင်းပြင်းနေဖြစ်လာဟိုကျွန်တော်တို့ဘက်ကလည်းဆန္ဒပြုတယ်။တခက်တာကတက်တာလေသူသဘောသူဆောင်တယ်လို့ဖြစ်နေသေးတယ်ဗျာ။ဒါအဲ့ဒီအချိန်မှလည်းစိတ်ထားကောင်းတဲ့လူတွေရှိမှာပေါ့ဗျာ။နောက်ပြန်လက်ကျင်တဲ့လူတွေရှိမှာပေါ့။ဒါတော့မတတ်နိုင်ဘူးပေါ့နော်။အဲ့ဒီအရာအလုံးရဲ့ချုပ်နိုင်တဲ့အထုပ်ဟာပြည်တွင်းညီညာရေးရကျင်တယ်။တိုင်းသားတွေရဲ့အခွင့်အရေးတွေအပြည့်အဝဖြစ်စေခြင်းနဲ့ဆိုရင်ပြည်သူ့ဘုံကြီးကိုအစ်စ်ပြန်ဆွဲတဲ့ဆွဲပြင်းပြင်းလာပြင်းပြဖို့လိုမယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ်။
တဖက်မှာလည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဘေးနားမှာဝိုင်းရံနေသူတချို့ကတချိန်ဆက်ဆိုးရလက်ထံမှာတောင်းအကြီးကြီးယူခဲ့ဘူးတဲ့သူတွေဖြစ်နေတာတွေ့ရတဲ့အတွက်သူတို့ရဲ့အကြံဉာဏ်နဲ့လုပ်ရည်ကံရည်ပေါ့ဒီပြဿနာကိုမှန်မှန်ကန်ကန်ဖြေရှင်းနိုင်ပါမလားဆိုတာကိုလည်းအတိုက်ခံနိုင်ငံရေးအင်အားစုတွေကတန်တရားဝင်ကြတာလည်းတွေ့နေရပါတယ်ဒီကြားထဲမှာတိုင်းပြည်မတည်ငြိမ်ဖြစ်အောင်ဖန်တီးလိုသူတွေအမျိုးသားရေးဘာသာရေးအစွန်းရောက်သူတွေရဲ့ Facebook လူမှုရေးစာမျက်နှာတွေကနေနေတိုင်းလိုလိုဝါရဖြန့်လှုံ့ဆော်နေတာတွေလည်းတွေ့နေရပါတယ်ဘလို့ပဲဖြစ်ဖြစ်ပြည်သူတွေကတော့တတိကြီးကြီးနဲ့နားဆွင့်နေထိုင်ကြပြီးအခုဖြစ်နေတဲ့ပြဿနာဟာလူမျိုးတစ်မျိုးကနေတစ်မျိုးကိုဖိနှိပ်နေတာမဟုတ်သလိုဘာသာမတူတဲ့သူအချင်းချင်းပြစ်ပတ်ကဖြစ်နေတာမဟုတ်ဘူးလို့လည်းလက်ခံထားကြတာတွေ့နေရပါတယ်ဒီအချိန်နည်းနဲ့ပတ်သက်လို့အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ရှေ့နေဦးရောဘတ်ဆန်အောင်ကအခုလို့သုံးသပ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားနေတဲ့ပြဿနာတွေကလူမျိုးကြီးနဲ့လည်းမဆိုင်ဘူးဘာသာကြီးနဲ့လည်းမဆိုင်ဘူးအထူးသဖြင့်ကျွန်တော်တို့ပြည်တွင်းမှာအေးချမ်းစွာနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တွေအများစုနဲ့လည်းလုံးဝမဆက်ဆံဘူးအဲ့ဒီဒေသမှာဖြစ်နေတာကဟိုတုန်းကဝက်ကတ်တွေပါနေပြီးပြီးတော့ခိုးသွင်းထားတဲ့ဘင်္ဂလီတွေရဲ့ပြဿနာအဲ့တော့အခုအန်ဒီအစိုးရကနေဦးစီးဦးဆောင်ပြုပြီးဆောင်ရွက်နေတဲ့လမ်းစဉ်ကမှန်ကန်ပါတယ်အဲ့ဒါကိုတချို့ကပါလာရေးအကြောင်းပြပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့သွားဘွယ်ကိုအကြက်တဲဆိုင်အောင်နဲ့တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုနောက်နေ့ကြံ့ကြာပြီးတော့ပြည်ပကတိများလာအောင်ဖန်တီးနေရပါမြန်မာနိုင်ငံသားအများစုကတတ်တာချက်တာတွေကိုဘယ်သူကမှလက်မခံဘယ်ဘာသာကမှခွင့်မပြုဘူးအဲ့ဒါကိုဒီအကြက်ပသမားတွေကလုံနေတဲ့အတွက်ရှင်းလင်းနေရခြင်းသာဖြစ်တယ်အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ်
ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကိုလက်ရှိ NLD အစိုးရအနေနဲ့ပြည်တွင်းပြည်ပလက်ခံနိုင်တဲ့ဖြေရှင်းနည်းနဲ့ဘယ်လိုဖြေရှင်းမလဲဆိုတာကိုအားလုံးကစောင့်ကြည့်နေတာတွေ့ရကြောင်းပါခင်ဗျာ